ယူကရိန်းဓာတ်ပုံဆရာလက်ဖြစ်မတန်ကာထုတ်လုပ်သူလက်ဖြစ်တဲ့ Max Levin နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့ကတပ်ဖြတ်ခဲ့တယ်လို့နေစီမချသတင်းထောက်များအဖွဲ့ RSF ကပြောပါရယ်ယူကရိန်းမြို့တော် Kiev အနီးမှာပျောက်သွားတဲ့အဝေးထိန် drone ယာဉ်ကင်မရာကိုလိုက်ရှာတဲ့အချိန် Max Levin အတွင်အသက်ခံရတာဖြစ်တယ်လို့ဒီဖြစ်ရပ်ကိုစုံစမ်းခဲ့တဲ့ပြည်သူ့အခြေစိုက် RSF အဖွဲ့ရဲ့အစည်းအခမ်းအနားမှာဖော်ပြလိုက်တာပါမေ24ကနေဇွန်3ရက်နေ့ထိစုံစမ်းမှုအတွင်း RSF ကရရှိခဲ့တဲ့သတင်းအချက်အလက်တွေနဲ့သက်တည်အထောက်အထားတွေရ Levin နဲ့โอลินสกีชานาชอฟโตကိုရုရှားတပ်တွေကမော့စ်ချန်ယွာအနီမှာမတ်လ23ရက်နေ့ကတပ်ဖြတ်ခဲ့တာဖြစ်တယ်လို့အစင်ခန်းစာမှာပြောထားပါတယ်။သူတို့နှစ်ဦးကိုစစ်ဆေးမေးမြန်းပြီးမှတပ်ဖြတ်ခဲ့ပုံရတယ်လို့နှိပ်စက်ခဲ့ပုံလည်းတွေ့ရတယ်လို့ပြောပါတယ်။ RSF စုံစမ်းရေးအဖွဲ့ကောင်းဆောင်အာနိုဖရိုကနဲ့အတူယူကရိန်းမှာလာဗင်နဲ့အတူတွဲလုပ်ခဲ့ပူတဲ့ပြင်သစ်နိုင်ငံသားစစ်တပ်ပုံတရင်ထောက်ပက်ထရစ်ချော်ဗဲလ်တို့ကဥဆောင်ပြီးတော့စုံစမ်းခဲ့တာပါရုရှားရဲ့ကျူးကျော်စစ်ကိုတပ်ပုံရိုက်မှတ်တမ်းပြုစုနေတဲ့လာဗင်ရဲ့ drone ကင်မရာကိုလိုက်ရှာကြတဲ့အချိန်သူတို့နှစ်ယောက်ကိုရုရှားသက်သားတွေဖမ်းဆီးတော်တာဖြစ်တယ်လို့စုံစမ်းရေးအဖွဲ့ကကောက်ချက်ချခဲ့ပါတယ်အခင်းဖြစ်တဲ့နေရာကရတဲ့တပ်တွေအထောက်အထားတွေထဲမှာကြီးစံတွေပသူဘဝဖြစ်ကြောင်းဖော်ပြတဲ့ဆိုင်ရွက်အထောက်အထားတွေ DNA နမူနာတွေအပြင်မိကျွန်းနေတဲ့လာဗင်ရဲ့ Fort Maverick ကနဲ့အခြားပစ္စည်းတွေအရာသူတို့အသက်ခံခဲ့ရတယ်ဆိုတာညွှန်ပြနေတယ်လို့ RSF ကပြောပါတယ်ကလေးလေးယောက်ဖတ်ခဲ့တဲ့40အရွယ်လာဗင်ဟာယူကရိန်းစစ်ပွဲအတွင်းအသက်ခံရတဲ့တရင်သမားရှိဦးထက်ကတူပါဝင်ဖြစ်ပါတယ်။သူ့ရဲ့အလောင်းကိုဧပြီလ၂ရက်နေ့ကတအုပ်တစ်ခုထဲမှာတွေ့ခဲ့တာပါ။သူဟာယူကရိန်းသတင်းမီဒီယာတွေ Reuters, BBC နဲ့ AP အပါအဝင်နိုင်ငံတကာသတင်းဌာနတွေမှာပါလှုပ်ကိုင်းခဲ့သူလည်းဖြစ်ပါတယ်။